ကောင်းစီကသတင်းထုတ်ခွင့်ပိတ်ပင်ကြောင့်ပညာခံရပေမဲ့ဒီပြည်ပြည်ဒီမိုကရက်တစ်မြန်မာအတန်းမြစီမာမြန်မာနောက်နဲ့ခေတ်သစ်မီဒီယာတွေဟာမူလအတန်းသတင်းလုပ်ငန်းတွေဆက်လက်ဆောင်ရွက်ကြပါတယ်သတင်းထုတ်လွှင့်မှုရုပ်သိမ်းကြောင့်ပညာပင်ဟောက်စနစ်မှာပဲရန်ကုန်မြို့တန်လင်းကမြစီမာသတင်းဌာနရုံးတစ်ခုကိုလုံခြုံရေးတပ်ဖွဲ့တွေဝင်ရောက်စီးနင်းခဲ့တယ်လို့ကမာရွတ်သတင်းဌာနရုံးကလ ီရုံးကပစ္စည်းတချို့လည်းသိမ်းဆည်းသွားတဲ့အကြောင်းပြည်တွင်းသတင်းတွေကဖော်ပြပါတယ်။ဆီယနာဒိန်ဆန့်ကျင်ဆန္ဒပြသတင်းတွေရယူမှုအတွင်းအကြမ်းဖက်ဖမ်းဆီးခံရတဲ့သတင်းထောက်တွေလည်းရှိပါတယ်။တနင်္လာနေ့ကသတင်းထုတ်လွှင့်ခွင့်ရစိုင်းကြောင့်ကြေညာခံရတဲ့ပြည်တွင်းသတင်းဌာန၅ခုထဲမှ 70 News ကတော့အင်ကာနေ့မှာသတင်းထုတ်တာမတွေ့ရပါဘူးရှင်။